စကိုင်းတိုင်းကနီမြို့နယ်တွေကဂျေးရွာတွေမှာစစ်ကောင်စီကမင်းကြီးရှင်းလင်းလုပ်ခဲ့တဲ့တလတာကာလအတွင်းအရွယ်မရောက်သေးသူ2ဦးအပါအဝင်အရသား9ဦးတည်ဆုံးခဲ့ရပြီးဂျေးရွာ14ရွာကနေအိမ်1000ကျော်ပြီးလောင်ပျက်စီးခဲ့ရကြောင်းဒေသခံတွေကပြောပါတယ်။မကွေးတိုင်းပေါင်းမြို့နယ်မှာဆိုရင်လည်းစေဝါပြက်လက်မှုတွေကြုံတွေ့နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ။
စကိုင်းတိုင်းဒေသကြီးကနီမြို့နယ်မှာစစ်ကောင်စီတပ်တွေကမက်ရှလဆန်းကနေဇွန်လဆန်းအထိနေပြည်တော်ရှင်းလင်းရေးလုပ်ရမှာချင်းချင်းမြစ်ထဲကနေရေချောင်းရောကုန်းချောင်းကနေပါစစ်တောင်းနှစ်တောင်းခွဲပြီးလုပ်ခဲ့တာပါအဲ့ဒီနောက်စစ်ကောင်စီတပ်သားတွေထွက်သွားခြင်းဒေသခံတွေကောက်ယူထားတဲ့စည်ရင်အရာအရက်သား9ဦးတေဆုံးပြီးနေထောင်ထဲချီမိရှုဖြစ်စည်းခံရတယ်လို့ဒေသခံတွေကပြောပါတယ်ဒါနဲ့ပတ်သက်လို့ကနီဒေသခံတို့ကအခုလိုပြောပါတယ
်စစ်ကြောင်းမှာဆိုလို့ရှိရင်ချင်းချင်းမြစ်ကန်ဝဲရာနဲ့ချင်းချင်းမြစ်အတွင်းကစစ်ကောင်စီအင်းရဲ့ရှင်ဒီကောင်နေပြောမှာစကြောင်းသူကရမျိုးရှိတယ်အဓိကအရင်ဒီတစ်ခေါက်မှာတော့အကျန်းပဲစကြောင်းစီတက်ကရွာပေါင်း45ရွာကိုရောက်ရှိခဲ့ပြီးတဲ့အခါမှာရွာပေါင်း14ရွာကိုမိစုဖြစ်ရှိခဲ့ပြီးတော့မှာဒီကြီးတထောင်ကျော်မိလောင်ပစ္စည်းစုံစုံခဲ့တာမျိုးရှိတယ်အဲ့လိုစကြောင်းထုံးရင်းနဲ့တဏီမျိုးနဲ့ကင်းရွာကအရသာပြည်သူတို့အူတနင်္ဂနွေနေ့ကင်းအောင်ရွာကအစ်တာတီတူတူနဲ့တသိကျောင်းရွာကအစ်တာတီတူလေးကိုကျောင်းဆန်ရွာကအစ်တာတီတူတူကိုဖန်စီတက်ဆက်ခဲ့တာမျိုးရှိတယ်ပေါ့အဲ့လိုဖန်စီတက်ဆက်ခဲ့ရတဲ့အချိန်မှာတသိကျောင်းရွာကအစ်တာတီတူတူဆိုလို့ရှိရင်အတက်မပြည့်သေးတဲ့အသက်18နှစ်အရွယ်ကလေးတုံးနဲ့ဖြစ်တာကိုတွေ့ရတယ်ကျောင်းဆန်ရွာကဖန်စီတက်ဆက်ခံရတဲ့အစ်တာတီတူဆိုလို့ရှိရင်ပထမတော့ဘယ်သူဘယ်ဝါဆိုတာကိုကျွန်တော်မသိနိုင်ဘူးပေါ့ဒါယေရှုပြောမှတက်ခဲ့လို့မို့နောက်ဆုံးစုံစမ်းစစ်ဆေးလိုက်တဲ့အခါမှာတောင်းကျင်ရတာကိုချစ်လင်းဆိုတာကိုကျွန်တော်သိရတယ်အခြားမျိုးရှိပေါ့
ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့တိကျအတိအပြုလို့မရသေးသလိုစစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးစစ်ကောင်စီကကဏ္ဍငယ်တွေကိုမကြာခဏဆုတ်တယ်လို့နေနေရှင်းလင်းတာတွေလုပ်ပြီးနေနေမီးရှို့တာတွေလုပ်တဲ့အတွက်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့မကြာခဏဆိုတလို့တိုက်ပွဲတွေဖြစ်ပွားလေးရှိပါတယ်။ကဏီငယ်ထဲမှာဆိုရင်ထောင်ထဲချီရဲ့စစ်ဘေးရှောင်တွေဟာအကူအညီတွေလိုအပ်နေပါတယ်။ဒါကသခိုင်းတိုင်းတွေကကဏီမြို့နယ်အခြေအနေပါ။စစ်ကောင်စီကမကြာခဏနေနေရှင်းနေတဲ့မကွေးတိုင်းတွေကပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လည်းစစ်ကောင်စီကစေဝါတွေတည်ယူရာတွေကိုပိတ်ပင်ထားတဲ့အတွက်ဒေသခံတွေမှာအခက်အခဲဖြစ်ပေါ်နေပါတယ်။စေဝါတွေတည်ဆောင်တာတွေတွေးရှိရင်စစ်ကောင်စီတပ်တွေရဲ့စစ်ဆေးရေးဂိတ်တွေကနေတင်းစီရာတွေလုပ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီချင်းနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပြပါဗျာ
။ဆက်ဖွဲ့မပြီးတာဆိုတာကစက်ကောင်စီကဒီမှာအရင်တော့ပဲဒီအခုတို့ဒီဒေသတွေမှာကားရှားတယ်အဲရှားပါးကားတွေကိုတို့ကဒီမှာဖမ်းတယ်စစ်သီးတယ်ဓာတ်ငွေအဆောင်ခိုင်းတယ်ဆိုတော့ဘယ်ကားမှမတည့်ရတော့ဘာလို့ဖြစ်တာဒီတော့မခုတ်ကူနဲ့ပေါက်နေကြဒီကျွန်တော်တို့ဒေသဘက်ကိုရအောင်ကြတော့ကျွန်တော်ပေါက်မြောက်တောင်ပိုင်းကိုရအောင်ကြတော့ပေါက်နေသေးပါလေဒီကျွန်တော်တောင်ပိုင်းဒေသတွေကတည့်တော့ဂိတ်ဆိုကြဒီမှာကြတော့ဟိုအဲ့မှာကဆရီရဲ့လူတွေပဲစောင့်ပြီးတော့အဲ့တော့စစ်စည်းတယ်ဆယ်လို့မရတာဖြစ်ကြောင်အဲ့လိုလေဟိုလူစီဝါလုံးတောင်လာတော့ပြည်လုံးတော့မဟုတ်ဘူးစီထုံးမျိုးပိုက်တယ်ကိုပြတ်တော့လာလို့
ပေါင်းမျိုးနဲ့တောင်ပိုင်းကိုစစ်ကောင်စီကအနေနဲ့ရှင်းလင်းတာတွေလုပ်တယ်လို့ပြီးခဲ့တဲ့ဧပြီလကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားပြီးကြီးရွာပေါင်း20ကျော်ကနေအိမ်ယာနဲ့ချီမိရှုခံခဲ့ရပါတယ်အဲ့ဒီနောက်ထောင်ထဲရှိတဲ့ဒေသခံတွေဟာတောတောင်တွေထဲမှာပဲစစ်ဘေးရှောင်တွေအဖြစ်နေထိုင်နေရပြီးရိခါစေဝါပြတ်တောက်ပြီးအခက်အခဲတွေဖြစ်ပေါ်နေတာပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားပြီးပထမဆုံးနေညာနဲ့ချီမိလောင်ခဲ့တဲ့ပေါင်းမြူနယ်တောင်ပိုင်းကကင်းမကြီးရွာကဒေသခံတွေဟာဆိုရင်လေနေတွင်မိလောင်ပြီးတာတစ်နှစ်ပြည့်တော့မဲ့အချိန်အထိနေရမပြောင်းနိုင်သေးပဲတောတောင်တွေထဲမှာအခုထိပုန်းရှောင်နေရပါသေးတယ်ခင်ဗျာ